မဲခေါင်မြစ်ကျောင်းထဲမှာမြန်မာထိုင်းလာအိုစ်နဲ့တရုတ်တို့ဦးဆောင်ပြီး89ချိန်မြောက်ပူးတွဲခင်းလှည့်မှုကိုအင်ကာနေမှာစတင်လိုက်ပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်နယ်ကချစ်ဆောင်ပနားကိုပိုင်းအုတ်ထုတ်ခွင့်ရဲ့ဒေတာမှာရှိတဲ့ဂွန်နီစိတ်ကန်းကနေစတင်ခင်းလှည့်မှာပါ။အခုလိုပူးတွဲခင်းလှည့်မှုကနေမိုင်ပေါင်း330ကျော်ဒေတာအတွက်အကြမ်းဖက်မှုတိုက်ဖျက်ရေးကိုရောလုံခြုံရေးပြင်နယ်ဆက်ချော်ဖြတ်ဖြစ်ပွားတဲ့ရာဇဝတ်မှုချိန်မုံရေးကိုပါတိုးမြှင့်လှုပ်ဆောင်နိုင်မှာဖြစ်ကြောင်းယူနန်ဒေတာလုံခြုံရေးနဲ့နယ်ဆက်ကာကွယ်ရေးဘျူရိုကပြောပါတယ်။ပူးတွဲခင်းလှည့်မှုတွေမှာအကြမ်းဖက်ချိန်မုံဆိုင်လေ့ကျင့်မှုတွေရဲတွေရဲ့စွန့်ရင်မြင့်တင်လေ့ကျင့်မှုတွေနဲ့မွေးရစေဝါတိုက်ဖျက်ရေးအစီအစဉ်တွေပါဝင်ပါတယ်2017အောက်တိုဘာလ5ရက်နေ့ကထိုင်းရေပြင်ထဲမှာတရုတ်တင်မောသား73ဦးအသက်ခံခဲ့ရပြီးကုန်တင်တင်မော20ကိုပြန်မေးခိုင်းကဆွဲသွားပြီးတဲ့နောက်ပိုင်း2017ဒီဇင်ဘာလကစပြီးမဲခေါင်မြစ်ကြောင်းပူးတွဲကင်းလည်မှုကိုစတင်ခဲ့တာဖြစ်ပါတယ်။မဲခေါင်မြစ်ကိုတရုတ်နိုင်ငံမှာလမ်းဆင်းမြစ်လို့လူသိများပြီးဒီမြစ်ကြောင်းဟာတရုတ်လာအိုစ်မြန်မာထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကြားနေဆက်ကျော်ဖြတ်ကူးတန်းသွားလာရမှာတိတ်ကိုအရေးပါအရာရောက်တဲ့ရေကြောင်းလမ်းတစ်ခုလည်းဖြစ်ပါတယ်။